အမေရိကန်လွှတ်တော်အနေနဲ့ဒီဒီလော်ထရီဗီဇာကန်ဆယ်မဲ့စနစ်ကိုဖျက်သိမ်းပေးစီလို့ကြောင့်သမ္မတထရမ့်ကမနေ့ကပြောကြားလိုက်ပါတယ်။အောက်တိုဘာလ31ရက်နေ့ကနယူးယောက်မြို့မှာထရက်ကားနဲ့အကြမ်းတက်တိုက်ခိုက်ခဲ့သူဟာအဲ့ဒီဒီဒီဗီဇာကန်ဆယ်မဲ့ပေါက်ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်လာသူဖြစ်ကြောင်းသိရှိရပြီးတဲ့နောက်မှာသမ္မတကအဲ့ဒီလိုပြောကြားလိုက်တာပါ။ဒါပေမဲ့အဲ့ဒီအစီအစဉ်ဟာအမေရိကန်ကိုရွှေ့ပြောင်းချေချနေထိုင်လူတွေအတွက်အထောက်အကူပြုတဲ့အစီအစဉ်ဖြစ်ကြောင်းဒီဗီကန်ဆယ်မဲ့ပေါက်ပြီးအမေရိကန်ကိုရောက်လာကြတဲ့မြန်မာနယ်ပါးတွေကပြောပါရယ်ကိုစော်ဝင်းနိုင်ကအပြည့်စုံကိုစူးစီးတင်ပြထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်အလုပ်လုပ်ခွင့်ရှိတဲ့ diversity visa ဒီဗီ lottery လို့ခေါ်တဲ့ဗီဇာကန်ဆယ်မဲ့အစီအစဉ်ကိုရပ်ဆန့်ပြဖို့စတင်ဆောင်ရွက်နေပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်ဂျီရမာဘုတ်ထူးနေကပြုလုပ်တဲ့အစိုးရဝန်ကြီးအဖွဲ့ CEO ဝဲအစမှာပြောကြားလိုက်ပါတယ
် I am today starting the process of terminating the diversity lottery program
ဒီကနေ့ကစပြီးတော့ DB lottery visa ကန်ဆယ်မဲ့စနစ်ဖြတ်သိမ်းရေးအစီအစဉ်ကိုစတင်ဆောင်ရွက်နေပါပြီဒီအစီအစဉ်ကိုချက်ချင်းရဆိုင်နိုင်မဲ့လုပ်ငန်းတွေစတင်မှုလွှတ်တော်ကိုကျွန်တော်တောင်းဆိုသွားမှာပါနာမည်လေးကလှပေမဲ့လည်းတကယ်တော့ကောင်းတဲ့စီစဉ်မဟုတ်ပါဘူး။ဒါကြောင့်လဲကျွန်တော်တို့ဒီစီစဉ်ကိုစန့်ကျင်နေတာပါ။အဲ့ဒါကြောင့်ဒီစီစဉ်အဆုံးသက်ရေးလွတ်တော်နဲ့ချက်ချင်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါလေ။ရေချင်းပေါ်အခြေခံပြီးတော့အမေရိကန်ပြည်ထောင်စုကိုလာကြတဲ့စီစဉ်ကိုပဲကျွန်တော်တို့လိုလားပါလေ။ညောင်မြို့မှာအင်္ဂါနေ့ကထရက်ကားနဲ့အကြမ်းဖက်တိုက်ခတ်ခဲ့သူဟာဥဇဘက်ကစ္စတန်နိုင်ငံကနေဒီဒီကန်ဆာမဲ့ပေါက်ပြီး2010ခုနှစ်မှာအမေရိကန်ကိုရောက်လာသူဖြစ်ကြောင်းသမ္မတထရမ့်ကသိရှိပြီးတဲ့နောက်မှာဒီစီစဉ်ကိုဖျက်သိမ်းဖို့ဘုထုံးနဲ့မှာစတင်ပြောဆိုလိုက်တာဖြစ်ပါတယ်။နယူးယောက်မြို့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူရှိဦးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြောင်းအာနာဘိုင်နီကပြောပါတယ်။ဒါပေမဲ့သမ္မတထရမ့်အနေနဲ့အကြမ်းဖက်မှုတိုက်ဖြစ်ရေးကိုထိရောက်အောင်လှုံ့ဆော်ခြင်းမပြုဘဲဒီကိစ္စမှာဒီဒီကန်ဆမ်းမဲ့အစီအစဉ်ကိုအတုံးချပြီးနိုင်ငံရေးအမျှထွက်ဖို့လှုံ့ဆော်နေခြင်းဖြစ်တယ်လို့နယူးယောက်ပြည်နယ်ကိုစားပြုဒီမိုကရက်ပါတီကအထက်လွှတ်တော်အမတ်ချက်ရှူမာကဘုထုံးနဲ့မှာပြုလုပ်တဲ့လွှတ်တော်စည်းဝေးအတွင်းဝေဖန်ပြောကြားလိုက်ပါတယ
်။ Mr. President, President Trump.Where is your leadership? I'd say in closing, I have always believed that immigration is good for America.
That Trump can ya. မြန်မာကောင်းဆောင်မှုဘယ်မှာလဲ။ရှေ့ပြောင်းအခြေချနေထိုင်သူတွေကိုလက်ခံခြင်းဟာအမေရိကန်ပြည်ထောင်စုအတွက်ကောင်းမွန်တဲ့အစီအစဉ်ဖြစ်ပါတယ်။ဒီနေ့အချိန်ကြီးလဲအဲ့ဒီတိုင်းပဲကျွန်တော်ယုံကြည်ပါတယ်။ Then that Trump can ya. တိုင်းပြည်တွင်းစိတ်မချမ်းမြေ့စရာအဖြစ်ဆိုးရွားနဲ့ရင်ဆိုင်ရတဲ့အချိန်တွေမှာခင်ဗျားလှုပ်ဆောင်လေးရှိတဲ့အတိုင်းဒီကိစ္စကိုခုတုံးလုပ်ပြီးအမေရိကန်ပြည်သူတွေအကြသွေးခွဲပြီးနိုင်ငံရေးအရာအမျက်ထုတ်ဖို့ကြိုးစားမဲ့အစားတင်းတို့အားလုံးကြားမှာဆွေးစည်းညွှန်မှုရရှိအောင်လုပ်ဆောင်ပြီးခင်ဗျားကဖျက်တောက်ဖို့အဆူပြုထားတဲ့အကြမ်းဖက်မှုတက်ချေရံမုံငွေတွေကိုမဖျက်တောက်ဖို့အယုံဆိုင်လုပ်ဆောင်ပေးပါဒါကြောင့်ဒီအရေးပါတဲ့အကြမ်းဖက်တက်ချေရံမုံငွေဖျက်တောက်မဲ့သမ္မတရဲ့ဆုံးဖြတ်ချက်ကိုပြန်ပြင်ဖို့အတွက်ကျွန်တော်တောင်းဆိုပါတယ
် Green Card လို့လူတည်များတဲ့ဒီဒီဒီကန်ဆာမဲ့အစီအစဉ်ကိုစတင်ဖို့အမေရိကန်လွှတ်တော်က1999ခုနှစ်မှာဥပဒေပြဋ္ဌာန်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကနယူးယောက်ပြည်နယ်ရဲ့အောက်လွှတ်တော်အမတ်တဦးဖြစ်တဲ့လက်ရှိအထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာဟာဒီဒီကန်ဆာမဲ့အစီအစဉ်စတင်ဖို့ပူးတွဲအဆိုပြုခဲ့ကြတဲ့လွှတ်တော်အမတ်32ဦးထဲမှာတဦးအပါအဝင်ဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကလူတွေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းပြီးတရားဝင်နေထိုင်အလုပ်လုပ်ခွင့်ရလိုသူတွေအတွက်ဒီဒီဒီကန်ဆာမဲကိုနှစ်စင်ဖောက်ပေးတာဖြစ်ပါတယ်ဒီဒီကန်ဆာမဲလျှောက်ထားသူတွေအနေနဲ့ဓာတ်ပုံနဲ့တကွမိမိတို့ရဲ့ကိုယ်ရည်ရာဇဝင်အကျဉ်းကိုလျှောက်လာတဲ့အတူတင်တင်းကြရတာဖြစ်ပြီးမဲပေါက်သူအရေးအတွက်ကိုတော့ဒေတာနဲ့တန်းပြီအလိုက်လူဦးရေအကန့်အသတ်နဲ့ခေါ်ယူတာဖြစ်ပါတယ်2016ခုနှစ်အတွက်ဒီဒီကန်ဆာမဲ45664ခုထုတ်ပေးခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဌာနကနောက်ဆုံးထုတ်ပြန်တဲ့စည်းစရာတွေအရ2015ခုနှစ်မှာမြန်မာနိုင်ငံအတွက် DV Visa 453ခုထုတ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။နယူးယောက်အကြမ်းဖက်သူဟာ DV ကန်ဆာမဲ့ပေါက်ပြီးအမေရိကကိုရောက်လာတာဖြစ်တဲ့အတွက်ဒီအစီအစဉ်ကိုသမ္မတထရမ့်ကဖြတ်ပစ်ဖို့အဆိုပြုနေပေမဲ့တကယ်တော့ကန်ဆာမဲ့ပေါက်သူတွေအနေနဲ့ကိုယ်ရေးရာဇဝင်ကအစင့်စင်စစ်ဆေးခံပြီးတော့မှအမေရိကန်ကိုလာခွင့်ရကြတာဖြစ်ကြောင်း2008 DV ကန်ဆာမဲ့ပေါက်ပြီးလက်ရှိမယ်ရီလန်းပြည်နယ်မှာနေထိုင်နေတဲ့မမေငင်းကပြောပါတယ
်။ online နဲ့ရှောက်ပြီးတဲ့အခါမှာဟိုသူကအကုန်လုံးဟို background check တွေပါလေလုပ်ပြီးတော့မှသူတို့ကပြန်ပြီးတော့ဖြည့်ပေးတယ်လို့ပြောပါတယ်ဒါကတော့သူတို့ရဲ့ဟို process ပေါ့နော်သူတို့ရဲ့လုပ်ငန်းစဉ်ပေါ့ကိုယ့်ရဲ့ပညာအရေးချင်းဆိုတဲ့သတ်မှတ်ချက်ပါပါတယ်နော်ပြီးတော့ကြတော့ဟိုကျမတို့ဒီမိဘမျိုးရိုးနဲ့ပတ်သက်လို့နော်တစ်ခါသားသမီးနာမည်ကအစပေါ့နော်လုံးဝအစာရင်းမရှိရဘူးလို့လူကိုယ်တွေကပြောတယ်ဆိုတော့ကျမပြောချင်တာကအင်မတန်ခိုင်လုံတဲ့ဟိုအထောက်အထားရှိမှဒီဒီဒီကိုရှောက်လို့ရတယ်ဆိုတဲ့အခြေအနေမျိုးရှိခဲ့ပါတယ်ရှိပါတယ
်ဒီအစီအစဉ်ဟာနှစ်ဦးနှစ်ဖက်အကျိုးရှိတဲ့အစီအစဉ်ဖြစ်ကြောင်းလဲမမေငင်းကပြောပါတယ်
ကျမတို့ကတော့နှစ်ဖက်စလုံးအကျိုးရှိတယ်လို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီဖွံ့ဖြိုးတဲ့နိုင်ငံမှာရှိတဲ့လူတွေကဒီကိုဒီချမ်းဖွံ့ဖြိုးပြီးသားနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံကိုလာရတဲ့အခါမှာသူတို့ဟိုအမေရိကန်နိုင်ငံရဲ့သတ်မှတ်ထားချက်အရသူတို့ဒီအနည်းဆုံးဖွဲ့ရပညာဓာတ်တွေဖြစ်ကြတယ်။ဒါကြောင့်မလို့ဘွဲရပညာဓာတ်တွေကဒီတခြားမြန်မာတဲ့နိုင်ငံတစ်ခုမှာအချိန်အညီမြန်မာတဲ့နိုင်ငံတစ်ခုမှာအခြေချပြီးဆိုရင်သူတို့ကိုယ်တိုင်သူတို့ကိုယ်သူတို့တိုးတက်အောင်လုပ်ဖို့ပြညာသင်ဆက်တင်ဖို့ပဲရှိတယ်လုပ်ဖို့အတွက်ကြိုးစားမှဖြစ်တယ်လို့ရသူတို့ကိုလက်ခံလိုက်တဲ့နိုင်ငံလေပညာတတ်တွေကိုရတဲ့အတွက်ကြောင့်မလို့ဟိုလူစွာအရင်းမြစ်မှာလေကောင်းတဲ့အရင်းမြစ်ကိုရတယ်လို့ပြောလို့ရပါတယ်ဒီပြည်အစီအစဉ်ကတော့ဖြတ်သိမ်းမှုမတင်တဲ့အစီအစဉ်လို့ထင်တယ
်အမေရိကန်ပြည်ထောင်စုအတွင်းကအကြမ်းဖက်မှုတိုင်းဟာဒီဒီကန်ဆာမဲ့ပေါက်သူတွေကြောင့်ဖြစ်ပေါ်လာတာမဟုတ်ကြောင်းအော်တိုဘန်လ၁ရက်နေ့ညကလက်စီဂတ်စ်မြို့မှာဖြစ်သွားတဲ့တနတ်နဲ့ပြစ်ခတ်တိုက်ခတ်မှုဆိုရင်လေအမေရိကန်မှာမွေးဖွားတဲ့အမေရိကန်နိုင်ငံသားတူကကျွလွန်ခဲ့ခြင်းဖြစ်ကြောင်းလဲမှတ်မိရင်းကပြောပါတယ်။အလားတူပဲ2004ခုနှစ်ဒီဒီကန်ဆာမဲ့ပေါက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့မေရီလန်းပြည်နယ်ကကိုဝင်းနိုင်ငံကလည်းဒီအစီအစဉ်သာမရှိခဲ့ရင်သူတို့အနေနဲ့အမေရိကကိုရောက်လာဖို့ဘယ်လို့မှမဖြစ်နိုင်ကြောင်းပြောပါတယ်
။ဒီကန်ဆာမဲ့မပေါက်ခဲ့ဘူးဆိုရင်တော့လေဟိုဒီပဲအမေရိကန်နိုင်ငံရောက်ဖို့ဆိုတော့ကျွန်တော်တို့ကဟိုအိမ်မက်တစ်ခုလိုပဲဖြစ်နေတာပေါ့နော်။ဟိုကျွန်တော်တို့ကကျွန်တော်တို့ကြိုးစားပြီးလာနိုင်ဖို့ဆိုတော့မလွယ်ဘူးပေါ့အဆင်မပြေဘူးပေါ့ဒီ VC အစီအစဉ်ကတော့ဟိုဆက်ရှိတင်တယ်လို့ကျွန်တော်ထင်ပါတယ်ဟိုဘာလို့လဲဆိုတော့ဒီ VC အစီအစဉ်ကြောင့်မလို့ဒီလိုကံကောင်းတဲ့လူဒီလိုမျိုးဆက်လက်တဲ့လောက်ခံတဲ့လူတွေအတွက်ကတော့ဟိုသူတို့ရဲ့မိသားစုအတွက်သူတို့ရဲ့ဘဝအတွက်သူတို့မိသားစုဘဝအတွက်ကိုဟိုဟောပါပေါ့အလားကြောင့်တစ်ခုရသလိုဖြစ်တာပေါ့နော်သူတို့ရဲ့ရှေးရည်တွေပါလေကြိုးစားပြီးတော့မှဘဝအတွက်ဒီမိတ်တွေအများကြီးနှက်လို့ရတာပေါ့လေ
ဟုတ်ကဲ့
အော်ဒီဒီစီကတော့ဆက်ရှိတင်တယ်လို့ကျွန်တော်ထင်ပါတယ
်အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချနေထိုင်နိုင်တဲ့ဗီဇာအမျိုးအစားတွေထဲမှာအလုတ်အကင်နဲ့လာရောက်တာအမေရိကန်နိုင်ငံသားနဲ့လက်ထပ်ထိရတာမိသားစုဝင်တွေကိုခေါ်ယူတာဒုက္ခသည်တွေကိုလာရောက်အခြေချနေထိုင်ခွင့်ပေးတာနဲ့အခုဒီဒီဗီကန်ဆမ်းမဲ့ပေါက်ပြီးရောက်လာကြသူတွေပါဝင်ပါတယ်ခင်ဗျ